ကမ္ဘာကြီးကဒုက္ခယောဂအန္တရာယ်ကိုရင်ဆိုင်ဖို့ဘယ်တော့မှလည်းမတူအောင်ကောင်းကောင်းပြင်ဆင်ထားပေမဲ့ကာယယောဂဖြစ်နိုင်ခြင်းကိုရင်ဆိုင်ဖို့တော့အလွန်မင်းအားနည်းနေလို့ပဲလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာပြောလိုက်ပါတယ်။နောက်တစ်ချိန်ကာယယောဂဘယ်နေရာကနေပေါ်လာမယ်၊ဘယ် virus ပိုဖြစ်မယ်ဆိုတာတွေအပါအဝင်ဒုက္ခယောဂနဲ့ပတ်သက်ပြီးဘာကူးမှမခံမနိုင်ဘူးလို့ဒုက္ခယောဂဆိုင်ရာစာမျက်နှာ9မျက်နှာပါအစိုးရစာမှာကုလသမဂ္ဂကျန်းမာရေးအေဂျင်စီကပြောထားတာပါ။ဒုက္ခ virus အမျိုးမျိုးပေါင်းစပ်ပြန့်နှံ့နေပြီးလူနဲ့တိရစ္ဆာန်ကြားမှာမျိုးပိစာပိုင်းဆိုင်ရာပြန့်လန့်ဖလေတာတွေလည်းရှိနေပါတယ်။အဲ့လိုအခြေအနေတွေကိုအနိကလိလာဆောင်ကြည့်သွားရမယ်လို့ WHO ကသတိပေးပါတယ်။2024ခုနှစ်တွင် WHO ရဲ့ကမ္ဘာလုံးဆိုင်ရာဒုက္ခရောဂါဆောင်ကြည့်ရေးနဲ့တုံ့ပြန်လုံဆောင်ရေးစနစ်ကနေနိုင်ငံပေါင်း122နိုင်ငံကတက်ခွဲကမ်းပေါင်း142ခုမှာစမ်းသပ်မှုပေါင်း 1.9 သန်းကျော်ကိုလုပ်ခဲ့ပါတယ်။ဒုက္ခကတ်ရောဂါဟာလက်ရှိသိထားသမျှကူးစက်ရောဂါတွေထဲမှာတစ်ကမ္ဘာလုံးပြန့်နှံ့ကူးစက်နိုင်ဆုံးရောဂါဖြစ်တာကြောင့်နိုင်ငံတိုင်းဟာအကောင်းဆုံးကြိုတင်ပြင်ဆင်ထားတဲ့နယ်လို့ WHO ကအစိုးရတွေကိုအကြံပေးထားပါတယ်။